Norway Chesite Sayanzata Toyu Mu Pwinlin Myintayee Apwe Extractive Industries Transparency Initiative EITI Ma Myama Asoya Ha 2014 Khu Nit Ka Apwe Win Law Phit La Ba De Asin Gaza Thawu Go Tawin Shi Da Mo 2013-14 Banayee Ni Atwe 144 Myanma Myama Sayanzata Asin Gaza Go Lwin Kha De December La Ka Thauk Pyan Ba De Asin Gaza Go Chi Yin Yinnan Dangwe Lu Sayanzata Lu Nga Ma အခြေအကျအလွဲသုံးစားလုပ်နိုင်တာကိုအထင်ရှားတွေ့ရပါတယ်။နိုင်ငံပိုင်လုပ်ငန်းကြီးတွေဟာဝင်ငွေ50%ရာခိုင်နှုန်းကိုအစိုးရကိုမအပ်ဘဲတိကျပါစီရင်လုပ်ထားပါတယ်တဲ့။တရားစတာဝင်ငွေကိုတိကျပါစီရင်မှာထားတဲ့စွမ်းအင်ဝင်ကြီးဌာနဟာအစိုးရရဲ့ပိုပြီးငွေချင်းအင်အားကောင်းတယ်လို့ဖြစ်နေတာဟာNLD အစိုးရဌာနအဖွဲ့အစည်းကရရတဲ့အချက်အလက်တွေကိုညှိနှိုင်းပြီးလူမှုစီးပွားရေးအထောက်အကူပြုဖို့အစီရင်ခံစာရေးရတာလို့ဆိုပါတယ်။ပွင့်လင်းမြင်သာမှုဒါဝင်ယူမှုဖြောင့်မတ်မှန်ကန်မှုအမျိုးသားအကျိုးစီးပွားရှေ့ရှုမှုပြည်သူသဘောထားလေးစားမှုစတဲ့ EITI အခြေခံမူတွေဟာဒေါ်လာဗိုလ်ချုပ်ရဲ့လုပ်ပုံကိုင်ပုံနဲ့ဆန့်ကျင်ဘက်ဖြစ်နေပါတယ်။
2023-2024 ဘန်ဒါယီနှစ်မှာတရားစတာကရတဲ့ဝင်ငွေဟာ ကျပ်တန်းပေါင်း 3000 ကျော်ရှိတယ်လို့ဖော်ပြပါတယ်။ဒီအထဲမှာရေနံတန်းငွေကအများဆုံး 85 ရာခိုင်နှုန်းရှိပါတယ်။ကြောင်မြက်နဲ့ကြောက်စင်းဝင်ငွေက 73 ရာခိုင်နှုန်းရှိပြီးအခြားတွင်းထွက်ပစ္စည်းက 100 ရာခိုင်နှုန်းသာရှိပါတယ်။အစိုးရဝင်ငွေစုစုပေါင်းရဲ့ 24 ရာခိုင်နှုန်းဟာတရားစတာကရတာဖြစ်ပါတယ်။တန်းငွေရောင်းရငွေဒေါ်လာတန်း 3300 ရှိပြီးကြောက်စင်းရောင်းရငွေဒေါ်လာတန်း 1000 ကျော်ရှိပါတယ်။ဒါပေမဲ့တရားစတာကုမ္ပဏီတွေကပေးတဲ့အခွင့်အရေးကို အမြတ်ခွန်ဌာနနဲ့အကောက်ခွန်ဌာနကမဖော်ပြလို့ခြံလှန့်ထားရတယ်လို့ဆိုပါတယ်။ကြောက်စိမ့်မှာလည်း 20 ရာခိုင်နှုန်းအခွန်စည်းကြက်တာကိုမဖော်ပြဘဲကြောက်မဲ့တကန်ကရတဲ့အချက်လက်ကိုသာဖော်ပြလို့မပြည့်စုံတဲ့အစီရင်ခံစာဖြစ်နေပါတယ်။မြန်မာသံဟန်စာတအဖွဲ့ကစီးရင်စီအစီရင်ခံစာတင်ပြဖို့မေတ္တာရက်ခံတာကိုကုမ္ပဏီ၃ခုကသာလိုက်လျောပါတယ်။ MPRL Petronas နဲ့ C Family တွေ data စီးရင်စစ်အစီရင်ခံစာကိုတင်ပြပါတယ်။အစိုးရအဖွဲ့အစည်းနဲ့ကုမ္ပဏီတွေဟာ EITI အဖွဲ့ကမေးတာကိုမဖြေကြောင်းစီးရင်စစ်ချုပ်ကိုတိုင်တဲ့အခါမှာတရားစတာကုမ္ပဏီတစ်ခုချင်းရဲ့အချက်အလက်ကိုဘဏ္ဍာရေးနဲ့အခွန်ဌာနကတောင်ပေးနိုင်တာမဟုတ်ဘူးလို့ဆိုပါတယ်။တရားစတာကုမ္ပဏီတွေရဲ့ဝင်ငွေကိုလည်းဘဏ္ဍာရေးနဲ့အခွန်ဌာနကမဖော်ပြနိုင်ဘူးလို့အစီရင်ခံစာမှာရေးထားပါတယ်။ကာလပေါက်ဈေးနဲ့တွက်ရင်ရေနံတန်းငွေဒေါ်လာသား 9,500 လောက်ပြမပြီမှာရှိနေပါတယ်။နိုင်ငံပိုင်ရေနံတန်းငွေလုပ်ငန်းဟာပုဂ္ဂလိကကွန်ထရိုက်တီနဲ့တွဲပြီးဆောင်ရွက်နေပေမဲ့စီးရင်မပြည့်စုံတာတွေများနေပါတယ်။ရေတနာနဲ့ရေရုံတန်းငွေတွင်းကိုနိုင်ငံသားကုမ္ပဏီနဲ့ဖက်ဆက်လုပ်ပြီးထိုင်းကိုတန်းငွေရောင်းနေတာ16နှစ်ရှိနေပါပြီ။နောက်14နှစ်ကြာရင်တန်းငွေကုန်ခန်းမယ်လို့ခန့်မှန်းပါတယ်။မုဒ္ဒမပင်လယ်ခွေကထိုင်းနဲ့မြန်မာဖက်
ခိုင်နှုန်းပိုင်တဲ့တံငွေတွင်ဖြစ်ပါတယ်။ရခိုင်ကမ်းလွန်ကရွှေတံငွေကို2014ဇန်နဝါရီမှာစတင်ထုတ်ယူပြီးတရုတ်ပြည်ကိုအနှစ်30စာချုပ်နဲ့တင်ပို့နေပါတယ်။6ရေနံချောင်းနဲ့မန်ရေနံတံငွေကိုလည်းဆက်လက်ထုတ်ယူနေပါတယ်။ရေနံတံငွေ contract ကိုဖော်ပြဖို့ဥပဒေပြဋ္ဌာန်းထားတာမျိုးမရှိပါဘူး။ contract စာချုပ်မှာဖော်ပြခြင်းမပြုဖို့သဘောတူတာမို့မဖော်ပြကြဘူးလို့ဆိုပါတယ်။
2034ဘဏ္ဍာရေးနှစ်အတွက်ဓာတ်ငွေရောင်းရငွေ3မျိုးဖြစ်နေတာကိုလည်းဖော်ပြထားပါတယ်။ဓာတ်ငွေရောင်းရငွေဒေါ်လာတန်ပေါင်း 3,600 ကျော်ရှိတယ်လို့မြမရေနံဓာတ်ငွေလုပ်ငန်းကဆိုပါတယ်။အခောက်ကွန်ဌာနကဒေါ်လာတန်3,900ကျော်ဝင်တယ်လို့ဆိုတော့တန်တရာပုံများနေပါတယ်။ဘ ഹു စည်းရင်းအင်ဌာနမနစ်ကထုတ်တဲ့စည်းရင်းမှာဒေါ်လာတန်3,300သာဝင်တယ်ဆိုလို့တန်400နည်းနေပြန်ပါတယ်။အစိုးရဌာနသုံးခုမှာဓာတ်ငွေရောင်းရငွေ3မျိုးကွဲနေတဲ့အကြောင်းရင်းကိုမြမတင်အားစတာအဖွဲ့ EITI ကစုံစမ်းမေးမြန်းဖို့လိုနေပါတယ်။အခုမှတင်းတင်းလှစားဝင်ငွေကိုဖော်ပြတဲ့အတွက်မဖော်ပြတဲ့လွန်ခဲ့တဲ့အနှစ်20ကတင်အားစတာဝင်ငွေဘယ်ရောက်နေသလဲလို့မေးစရာရှိပါတယ်။မြမရေနံဓာတ်ငွေလုပ်ငန်းဟာ1992စင်ကာပူမှာဗန်စင်ရင်ဖွင့်ပါတယ်။ရေနံဓာတ်ငွေအတွက်ရတဲ့စင်ရံငွေဒေါ်လာ15သန်းနဲ့ဗန်စင်ရင်ဖွင့်တယ်လို့သူတေဒီဒင်းနစ်ဗန်စတိန်းနဲ့လက်စလီကင်းက1996မှာစာရန်ထုတ်ပါတယ်။ အဲ့ဒီနောက်စင်ကာပူဘဏ်စည်းရင်းကိုတန်းငွေဒေါ်လာရောမသမာငွေကြီးရောဂရင်းနဲ့ချီးပြီးလှိမ့်ဝင်လာပါတယ်။ဗမာစစ်ဘူထဲမှာတန်းကြွယ်တထေးကြီးတွေရှိလာပါတယ်။အနည်း20ကျော်လျှို့ဝှက်ထားတဲ့စစ်အုပ်စုရဲ့ဒေါ်လာငွေစည်းရင်းကိုစုံစမ်းစစ်ဆေးပြီးပေါ်ထုတ်ဖို့လိုအပ်နေကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။